Palang Kuma Uchok Queen Ya Dita Ye Muro Lepi, the Aung Palang Sobwa Assesse, Honan Sakaya Lepide, Namsam Yogo, the Aung Nitikuni Batang and Tia Luma, Tia Neliga, then you gave away. Namsam Yogo, then you got an apathe B, PSLF, Tia Nelia, Pioisu Queen Shitu, Yong Tawanga, Mutamika, Kulu Piovare.
ဟုတ်ကဲ့နမ်ဆန်ကိုကျမတို့ပြီးခဲ့တဲ့ဒီဒီစင်ဘာ5ရက်နေ့မှာဟုတ်လုံးဆန်ဆုံးဆုံးနိုင်ခဲ့တယ်ဟုတ်ဒီကနမ်ဆန်မှာအရေးကြီးတဲ့ဒီကနောက်ဆုံးပြုဟာကိုမကျန်တဲ့တက်စကန်ဟုတ်ပေါ့နော်အဲကျမတို့အမအစငါးရက်နေ့မှာဝင်ဆိုင်တယ်အမကုန်လုံးရခဲ့တယ်ဟုတ်ကဲ့နမ်ဆန်ကိုဆယ်ရက်နေ့ကနေစပြီးတော့စငါးရက်နေ့ဆို6ရက်ကြာတော့ဒီစကန်ဆိုလေးခုရှိမယ်ပြီးရ
73ဦးနဲ့မိသားစုဝင်တွေဖမ်းဆီးရမိပြီးဟာဝီဇာအမြောက်၄လက်အပါအဝင်လက်နက်ခဲယမ်းတွေတင်ဆက်ရမိခဲ့ကြောင်းလည်းပြောပါတယ်
အော်ဒီနံစံတပ်မှာကဒီစစ်တုံးမှကနစက်တုံးဦးတာမီတဲ့ပြင်မိသားစုဝင်တွေကရေကချောင်းနော်ဒီရေမိသားစုဝင်ဆိုရှယ်ဆာဗစ်ဆိုရှယ်ဆာဗစ်ဝါရရှိမှာဟန်ဒီစက်တလေးလေးမဲပြင်းအစနိုက်ပါမဲပြင်းအဆောင်ဆယ်မမရှိဆယ်မမပြားတဆယ်မမအဲ့ဒါတွေလည်းပါမဲပြင်းလည်းနဲ့အမြများပေါ်လေးနဲ့ဆက်ဖို့ပဲမဟုတ်ဘူးအမြများရရှိတယ်ဒီနေ့ဖြစ်တော်တို့ကဒီမနက်ပြင်းတဲ့ရင်နဲ့လာကျဲတာတွေရှိပါတယ
်မူဆယ်မြို့105မိုင်ကစစ်ကောင်စီတပ်စခန်းကိုညီနောင်မဟာမိတ်အဖွဲ့တွေကတိမ်းယူလိုက်ကြောင်းသတင်းတွေထွက်ပေါ်ပေမဲ့ PSLF DNL ရဲ့ပြောရေးဆိုခွင့်ရှိသူကအတိမပြုနိုင်သေးကြောင်းပြောပါတယ်ဒီကနေ့တော့တိုက်ပွဲသတင်းပေးပို့လာတာမရှိသေးကြောင်းနဲ့မနေ့ကအထိတော့နမ်ခန်းနဲ့ကွတ်ခိုင်ဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းလည်းပြောပါတယ်ကုတ်ခိုင်ဒေသခံတဦးကတော့မြို့ပေါ်မှာတိုက်ပွဲဖြစ်ပွားတာမရှိပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါတယ
်။မြို့ဆိုတာခုချိန်လေးမဖြစ်ဘူး။ဒါနဲ့လက်နက်ကြီးကအဲကျုံနဲ့ချုံကိုပြနေတာဗျာ။မြို့ရဲစားလိုက်၊ဒေသကိုထိလိုက်။ညနေဆိုရင်ထောက်နိုင်မဆိုးဘူး။အဲဒီလိုကျုံလုံးကဖြတ်တယ်လို့ပြောလိုက်မယ်။အာဒီနေ့မရှိဘူး။ဘယ်လိုလဲ။လက်ဖြစ်ဆနာလေးတော့မှလေးလာပြီးတော့ဒီကစမှာကိုချမ်းသာပြည်တော်ကျတော့အခုအဲ့လိုဖြစ်နေတာတတိယကတော့ဘာမှမရဘူးအဲ့မှာဖြစ်လာတာသင်္ချာတယ်အဲ့လိုင်းအနေမကောင်းတော့ကမရှင်နဲ့မရဘူးလို့ဖြစ်လာတာ
ကိုခိုင်မျိုးမှာတယ်လီဖုန်းလိုင်းတွေမကောင်းဘဲမြို့တွင်းခေါ်ဆိုရတာအဝေးခေါ်ဆိုရတာတဲ့ပိုခက်ခဲနေကြောင်းနဲ့အဲ့လိုအခက်အခဲဖြစ်နေရတာဟာစစ်ကောင်စီတပ်စခန်းတွေကဂျမ်းမာဆက်တွေတုံးပြီးဒရုန်းတုံးတိုက်ခိုက်မှာကိုကာကွယ်နေတာကြောင့်ဖြစ်နိုင်ကြောင်းလည်းပြောပါတယ်ဒီအပိုင်းတွေအတွင်းမှာစစ်ကောင်စီတပ်ဗျူဟာကုန်းနဲ့လူညိုရေးစခန်းနဲ့နှိစက်တဲ့ရက်ွက်တွေကိုညီတော်မဟာမိတ်အဖွဲ့တွေကပြောင်းရွှေ့ခိုင်းနေကြောင်းသတင်းတွေထွက်ပေါ်နေသလိုဒေသခံတချို့လည်းတခြားဘေးလွရာကိုတင်းရှောင်နေကြောင်းဒေသခံတွေကပြောပါတယ်။ကိုကန့်တပ် MNDA ကတော့ဒီအပိုင်းအတွင်းတိုက်ပွဲသတင်းထုတ်ပြန်တာမရှိသလိုပြောရေးဆိုခွင့်ရှိသူကိုလည်းဆက်သွယ်လို့မရပါဘူး။နမ်ဆာမျိုးကို TNL တပ်ဖွဲ့ကတင်းယူလိုက်တယ်ဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလိုသတင်းမှဖြစ်ကြောင်းတုံ့ပြန်တာလည်းမတွေ့ရသေးပါဘူးခင်ဗျာ။